မနေ့ကမောင်နှောမှာပြစ်ခတ်မှုဖြစ်တယ်လို့ကြားလို့ပါအခုဒီမောင်နှောရဲ့နောက်ဆုံးအခြေအနေဆိုလို့ရှိရင်ဥမောင်အောင်ဘာများပြောနိုင်မလဲရှင
်ကြားလိုက်တာတော့ပြစ်ခတ်မှုပါဟိုတရင်ကတော့ဟိုဒီနေ့ကအဲ့ဒီလူတောင်တန်းကိုဒီအချင်းပါသမားတွေကဝင်သွားပြီဆိုပြီးတော့ဒီကလုံဆောင်ရေးခွေကလိုက်ဆောက်တော့လို့ပြီးလိုက်ကြည့်ရ
ဟုတ်ကဲ့ဟိုအချမ်းဖက်သမားတွေခုနမေယူတောင်ဘက်ကိုဝင်သွားတယ်ဆိုတာနဲ့ပတ်သက်ပြီးတော့ဥမောင်ဟိုဘယ်လောက်ထိသိရတာရှိလဲ
အဲ့ဒီမနေ့နော်မနေ့တနေ့ကအဲ့ဒီမကြီးချောင်းဖက်ကနေဝင်လာတာကျွန်တော်တတင်းရသိရတယ်ကျွန်တော်တတင်းပြေလို့သိရတယ်ဝင်လာတာဘယ်သူမှမသိလိုက်ဘူးနော်အဲ့ဒီမေယူတောင်တိုင်းအဲ့ဒီရွှေဘောခုန်ကြီးချောင်းချားလန်းကနေဆင်းတော့တယ်ကိုတွေ့လိုက်တဲ့လူတွေကတတင်းပြေလို့အဲ့လိုဆိုလိုက်တော့တာဆိုတေဒါတို့တေချာရေးရအဲ့ဘယ်ဖြစ်တယ်ဆိုတော့ကျွန်တော်မသိဘူး
။ဟုတ်ကဲ့။ဘလောက်လောက်ရှိမလဲရှင်။အဲ့ဒီအင်းအားဘလောက်လောက်ရှိမလဲအခုဝင်လာတယ်ဆိုတော့တို့ဘသူတွေလို့ပြောနိုင်မလဲ
။အဲ့ဒါကိုတော့ကျွန်တော်ကတော့အတိအကျကိုမသိလို့ပြ။တနေ့တည်းတော့ပါတယ်လို့အဲ့ဒီတိလိုက်တဲ့လူကပြောတာပေါ့နော်။ပြည်သူထိတာပေါ့နော
်။ဟုတ်ကဲ့။
ဒါချက်ချင်းကိုတို့ကသတင်းစောပေးတာလေ
။ဆိုတော့အခုလက်ရှိမောင်တော်ရဲ့လုံခြုံရေးအခြေအနေဆိုရင်ဥမောင်ဘာများပြောနိုင်မလဲရှင
်။မောင်တော်လုံခြုံရေးအခြေအနေကတော့ဒီလိုတိုက်ပါပဲဗျာ။ရှင်နေရတော့ဒီနေရပဲနော်လောလောဆယ်ပြည်သူတွေကတော့နောက်ထပ်ဘာဆက်ဖြတ်လာနိုင်မလဲဆိုတော့တို့ညီကြတော့ဘောနော်အဲမတော်ရှင်နေရအဲ့လိုဖြစ်နေတယ်။ဟိုကညီနေတယ်ဆိုရင်အဲ့မြို့ပေါ်မှာညီနေတာနော်။ဒီနေရတော့တနေ့နေရတော့ထွက်တယ်ဗျာ။ဒါပေမဲ့တီးကြမဟုတ်တည်းလို့ကျွန်တော်ကဘာပြောလို့မရသေးဘူး
။အခုဒီမောင်တော်မှာအခုဒီမွတ်စလင်တွေရောရှိသေးလားရှင်။အခုနေ့တိုင်းလဲဒီဘင်္ဂလားဒေ့ရှ်ဘက်ကိုထွက်သွားနေတယ်လို့လည်းကြားရတယ်လေ။
ဒီနေ့တော့ရှိရတဲ့ဘင်္ဂလားဒေ့ရှ်ကိုထပ်ထည့်လို့ထပ်သွားတယ်။အဲမောင်တော်မျိုးမှာမျိုးဖို့ဆိုလို့ချင်းအဲမင်းလောင်နေမင်းကျော်ပြီးတော့အဲရှေသောရကိုကက်ခွန်နေတဲ့လူတွေရှိရတယ်။ဒီဘက်ကဆိုရင်မောင်နေရောဟိုဘက်ဆိုရင်တန်းတော်ကြီးကရင်တော်ကရင်တန်းအဲလိုဒီမှာရှိသေးတယ်ဆိုတော့မောင်တော်မျိုးအနေဆက်ဆုံနေရတယ်မှာလေ။သူတို့အဲဘင်္ဂလီတွေကဒီတိုင်းရင်းသားတွေနဲ့ရင်းနှီးတဲ့ဘင်္ဂလီတွေရှိရတယ်လေ။သူတို့ကဒီအချက်ပဲမားဒီကိုမလွတ်လာတဲ့သူရှိရဗျ။မောင်ပြူမောင်နေဆိုတော့ကျွန်တော်ပြောလို့မရဘူး။သူတို့သူသိတာနဲ့သူတို့စက်မှာလေ
။ဟုတ်ကဲ့။အခုဒီကြံနေခဲ့တဲ့လူတွေကိုလည်းပေါ့လေ။ချင်းချောက်တာတွေရှိတယ်ဆိုတော့တရင်နေလဲကျွန်မတို့ကြားရတယ်ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ဥအောင်တို့ဟိုဗာမျက်ထက်သိရတာရှိနေရှင်။သူတို့တွေဘက်ကရောအဲ့လိုမျိုးပြောတာဆိုတာတွေရောရှိပါလားရှင်
။ဟုတ်ကဲ့ကဘင်္ဂလားဒေ့ရှ်ကဒီဘက်ကဒီလိုထသွားတဲ့လူတွေကဒီဘက်ကိုဝင်နေလူတွေရှိရင်ခိုးဝင်နေလူတွေရှိနေတယ်လေ။အခုရှိပါတယ်။ဆိုချိလျှောက်တာလည်းတော့ရှိတာပေါ့ဗျာ။တော့ဥမာတီလာကုံလို့ရှိရင်တခုခုဖြစ်နေဆိုတဲ့အခါတွေပေါ့နော်။အဲ့လိုဟာမျိုးတွေချိလျှောက်တာလည်းရှိသေးတယ်
။ဒီ
လူတွေကတော့တတိယနေရတာပေါ့
။ထွက်သွားတဲ့လူတွေဘက်ကနေပြီးတော့အခုပြန်ပြီးတော့ခိုးဝင်လာတဲ့ဆိုတော့အဲ့ဒီလူတွေနဲ့ပတ်သက်ပြီးတော့ရောဒီအစိုးရဘက်ကအခုဘာတွေဆောင်ရွက်နေတာတွေရှိလဲ။ဟိုနောက်ဘလို့စီစစ်လှုပ်ဆောင်နေတာတွေရှိလဲ
။ပြန်ပြီးခိုးဝင်လာတယ်ခိုးဝင်လာပြီးတော့ပြန်ထွက်သွားတယ်အဲ့လိုမျိုးဗျာ။ကျတော့အတေရရမဟုတ်ဘူးကျွန်တော်တို့ပြင်းနေဆွားနေနဲ့ဆောင်ရတာဆိုပြင်းနေအစွားလည်းကျွန်တော်တို့ပြည်သူကိုရှာပြတာမရှိဘူးလေသူတို့ဘာလုပ်တယ်ဘာစီစီမံဘာဆွေးထားလဲဘာလုပ်နေလဲဆိုကျွန်တော်တို့မသိဘူးပြတ်တော်ကလေးတော့မသိဘူးဗျာပြည်သူဒီကိုနေနေတာလားနော်ပြတ်တော်ကလေးတော့မသိဘူးဆိုတော့ကျွန်တော်တို့ဘလို့လုပ်သူတို့ကိုကျွန်တော်ရုံးချေသူစီပြီးတော့ဘလို့လုပ်မသိပြလို့ရမလဲဆိုကျွန်တော်ပြန်ပြီးတော့သူတို့ကိုမစ်ရှင်နေတယ်အဲ့လို
ဟုတ်ကဲ့ဆိုတော့အခုဒီမောင်တော်မှာဒီအကျန်းဖက်เนาะဒီပြန်ဖြစ်လာနိုင်တဲ့အနေအထားမျိုးတွေဟိုဥမောင်အောင်တို့ဘယ်လိုများခံမှန်းနိုင်လဲနောက်ဒီအကျန်းဖက်အနေရကတော့နောက်ထပ်ဖြစ်လာနိုင်ခြေတွေရောဘယ်လိုများဥမောင်အောင်အနေနဲ့မြင်မိပါလဲ
ဒီအကျန်းဖက်ကိစ္စနောက်ထပ်ပြန်လို့ဖြစ်လာနိုင်တဲ့အခြေအနေတော့ရှိသေးရဲ့ဘာကြောင့်လဲဆိုတော့ဒီကျွန်တော်နဲ့ငန့်เนาะအနောက်တကကလုံခြုံမှုမရှိတာနော်ဒီလိုမရှိဘူးဝင်ရှိသလိုဝင်ဖြစ်ရှိသလိုတစ်ခါဖြစ်နေလေဆိုတော့ဒီအခုမောင်တော်မှရောက်ရှိနေတဲ့လူကိမှာရောအချင်းဖက်အဖွဲ့အစမတွေမရှိလို့ဘယ်သူကပြောနိုင်လဲအချင်းဖက်သမားဆိုတာဒီစာရေးလုပ်ထားတာမဟုတ်တာနဲ့ချိုးပါတာလေးမဟုတ်ဘူ
းဟုတ်ကဲ့ August 25နောက်ပိုင်းပေါ့လေဒီအချင်းဖက်မှုကြောင့်ထွက်ပြေးလာတဲ့ဒုက္ခသည်တွေကိုလည်းအခုဒီဒုက္ခသည်စခန်းကြီးကနေပြီးတော့ပိတ်လိုက်ပြီဆိုတော့အကုန်နေရပြန်ကြပြီလို့လည်းသိရတယ်လေဆိုတော့သူတို့ရဲ့နောက်ဆုံးအခြေအနေဆိုရင်ရောဥမောင်ဘာများပြောပြနိုင်မလဲ
သူတို့တော့ဘဝလုံးရှင်မှုရဲ့အကျန့်အလေလုံးရှင်မှုရဲ့မရှိဘူးလို့ကျွန်တော်မြင်တယ်လေ။ဒါကြောင့်လေဆိုတော့ဘဝပေါ်နေရာမှာဖြစ်တဲ့ဒီနေရာကအတန်ကြာလိုက်ဒုစုံဒီနေရာကအတန်ကြာလိုက်ဆိုတော့ပိုးပြီးဆိုရရတာပေါ့နော်။ ဒီဖန်ပြိုးနဲ့ပတ်သက်ပြီးတော့ဘာမှလည်းစီးပွားရေးအလုပ်အခိုင်အားလည်းမရှိတော့ဘူးလေစီလန်စာသာဘဝနဲ့ပြည်သူတွေကနေရတယ်လေ
ဟုတ်ကဲ့နောက်တစ်ခုကအခုဒီမောင်တော်မှာဒီစီးပွားရေးစုံတွေလုပ်မယ်ဆိုတာမျိုးလဲကြွရတယ်လေဆိုတော့အခုမနေ့ကပဲပြစ်ခတ်မှုတွေဖြစ်တယ်နောက်တစ်ခါဒီရခိုင်ပြည်နယ်တွင်းမှာအေအေနဲ့လည်းတိုက်ပွဲတွေရတယ်ဖြစ်နေတာတွေရှိတယ်ဆိုတော့အခုဒီစီးပွားရေးစုံတွေဒီမှာလုပ်မယ်ဆိုရင်ဒါကဘလောက်ထိဖြစ်နိုင်မယ်လို့ရောဟိုဥမာဦးမြင်ပါလဲရှင
့်မရှိဘူးဆိုဖြစ်ဆိုတဲ့ကိစ္စကိုကျွန်တော်မယုံကြည်ဘူးဗျလုံရှုံမှုမရှိတဲ့နေရာမှာတင်အေဂျင့်မရှိတဲ့နေရာမှာစီးပွားပြီးဖန်ပြအောင်လုပ်မယ်ဆိုတာဖြစ်နေတဲ့ကိစ္စလေကျွန်တော်ကဒီကိစ္စကိုအမြဲတမ်းပြောပါတယ်တကယ်တင်အေဂျင့်မှတရားဥပဒေစိုးမိုးမှဒေသဖန်ပြရေးလုပ်ငန်းကိုလုပ်လို့ရမှာတကယ်တင်အေဂျင့်မှုမရှိတဲ့သူတို့ကမိချင်းတော့ယူအေဂျင့်တော့ယူဆိုပြီးတော့ဒါကဘလောက်ပဲပြောပြောဖြစ်နေတာပဲမဟုတ်လားဘူးရှားတဲ့အတိုင်းပါပဲလေဆိုတော့ဘယ်လိုလုပ်အဲ့စီးပွားရေးစုကိုတည်ဆောက်လို့ရမလဲပြည်သူပတ်စံနဲ့အာလာသဆုတ်ရှုံမှာရောကြာဆိုတော့အဲ့လိုပဲနေတယ်
ဟုတ်ကဲ့ဥမာအောင်ခုလိုဖြစ်ကြပြီးတာကျေးဇူးတင်ပါတယ်ရှင
်ကျေးဇူးပါကျေးဇူးပါ